ရှမ်းပြည်အနေနဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာဒီဇင်ဘာလ၁ရက်နေ့နေ့လယ်ပိုင်းမှာတိုက်ပွဲပြန်ဖြစ်နေပြီလက်နက်ကြီးလက်နက်ငယ်တန်တွေကိုလည်းမျိုးရဲကနေကြားနေရတယ်လို့မိုးပြဲမြို့ဒေသခံသူကပြောပါတယ်နေ့လယ်ခင်းအားဖြစ်ဖြစ်တိုက်ပွဲပြန်ဖြစ်တော့ပေါ့ဆက်တနာရီလောက်ပေါ့တနာပွဲဆက်တနာရီလောက်မှာတိုက်ပွဲပြန်ဖြစ်တယ်မိုးပြဲထွက်ဖက်နောက်ပြီးမှဒီလက်နက်က ဖဲ့ခြံလောက်ကြမယ်မူရဲ့မြို့အနောက်ဖဲ့ခြံပေါ့နော်အဲ့မှာအဲ့ဒီဖျားကောင်းမှာစစ်ကောင်စီတပ်ရဲ့ကတဲ့အဲ့ဒီနီနာပေါ့ဝင်ကျင်ရလူတွေကမရှိတော့လေအကုန်လုံးတောင်ချွေကောင်ကြတာပေါ့နော
်မူရဲ့မြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့အစည်းပြစ်ခတ်မှုတွေကြောင့်တိုက်ပွဲဖြစ်ပွားတဲ့နေရာအနီးအနားကပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါတိုက်ပွဲအခြေအနေတည်ငြိမ်စားပြုတဲ့အချိန်မှာကိုယ့်ရဲ့နေအိမ်တွေစီပြန်လာသူတချို့ရှိပေမဲ့အခုရက်ထဲတိုက်ပွဲတွေပြန်ဖြစ်လို့ထပ်ပြီးထွက်ပြေးကြရတဲ့အခြေအနေတွေကြုံနေရတယ်လို့လည်းပြောပါရယ်မိုးပြဲမျိုးကရက်ွက်နေတချို့နဲ့ဆက်တော်ရတောင်ပေါ်မှာစစ်ကောင်စီတပ်တွေနေရာယူထားလို့ပြည်သူတွေအနေနဲ့မျိုးရင်းအသွားအလာကိုည9နာရီကနေမနေ့9နာရီအတွင်းမသွားကြဖို့ကိုလည်းဒေသခံကာကွယ်ရေးဘက်ကထုတ်ပြန်ထားပါရယ်တိုက်ပွဲကြမှာမပိတ်မိစေဖို့သူတို့ကန့်သက်ထားတဲ့အချိန်မှာအင်ပြင်မထွက်ကြဘူးလို့ဒေသခံသူကပြောပါရယ်
ဒီတချို့ကညကြီးအချိန်မတော်သွားလာတာတွေရှိတာပေါ့နော်အဲ့ဒါကဒီအလန်ကောင်းရင်ပိုက်မှုတွေလည်းဖြစ်ရဲအလိုမျိုးတွေပေါ့နော်ပြီးတော့အကယ်၍တိုက်ပွဲတွေဖြစ်ခင်တော့စဖြစ်သွားမယ်ဆိုရင်မှဒီပြည်သူရဲ့ဈာမှာပိုက်လာလို့ပြည်သူတွေထိရတယ်အလိုမျိုးပေါ့နော်ဒီစစ်တပ်ကတော့ရေးထုတ်ပြန်တဲ့ဆိုင်ဆိုတော့မသွားတာအဆင်ပြေပါလေဒါပေမဲ့ဒီမနေ့ပိုင်းကနေတွေ့တာတော့ဒီမနေ့6နိုင်နောက်မှသွားလာကြတော့6နိုင်ဆွဲ9နိုင်နောက်မှညသူလည်းဒီသွားပြန်ကြတယ်9နိုင်ခွဲ6နိုင်ဆိုတော့သွားလာတဲ့လူမရှိဘူးပေါ့နော
်မြို့ရင်းမှာစစ်ကောင်စီတပ်တွေရှိနေပြီမဲ့နှစ်ဖက်ထိတ်တိုက်မတွေ့သေးပဲပြစ်ခတ်တာတွေတော့ရှိနေတယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ်ရဲ့တာဝန်ရှိသူတို့ကပြောပါတယ
်မြို့ထဲမှာတို့လို့ရှိနေလို့လည်းတော့လည်းတော့ဆက်ထိတ်တိုက်တော့မတွေ့ရသေးပါနော်ပြည်တော့ပြည်နေတယ်အမျိုးပေါ့နော်အဲဒီတခန့်ဘိုးရင်ကျက်စီတော့ရှိပါမှာ
နိုဝင်ဘာလ28ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းမိုးပြဲမြို့အနောက်ချမ်းမှာတော်ရဲသွားတဲ့လူငယ်တွေမြေမြုံမိုင်းနင်းမိပြီးအဲ့ဒီတဲကသူတေဆုံးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ဒေသခံကာကွယ်ရေးအဖွဲ့ကတော့နှစ်ဖက်ထိတိုက်တွေ့တာမျိုးမရှိသေးဘူးဆိုပေမဲ့ပြစ်ခတ်တံတွေကိုမြို့ရဲကနေကျန်းနေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။